in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ17ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မယ့်သတင်းတွေမှာတော့တရုတ်နိုင်ငံကတင်သွင်းနေတဲ့ထဲကခွန်တုကောက်ဖို့ကြံနေသေးတဲ့ကုန်ပစ္စည်းတွေအားလုံးအခွန်တုံးမြင့်သတ်မှတ်ဖို့သမတ်တော်နဲ့ထရန့်ကညင်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့စစ်ဆေးညီနေမှုနဲ့ရလာခဲ့တဲ့သဘောတူညီချက်အရရင်းမြစ်နယ်ကစစ်ကမ်းသုံးခုကတပ်ဖွဲ့တွေကိုဟူသီသဘောနဲ့ပြန်လည်စတင်ရုပ်သိမ်းနေပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းမှာစည်ရေးပြိပခတွေကြောင့်ဘေးလွတ်ရာကိုတိမ်းရှောင်ပြေးနေရတဲ့ဒေသခံစစ်ရှောင်ဦးရေက4000နီးပါးအထိရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲအခြေအနေကပိုပြီးတော့မှဆိုးလာနိုင်တဲ့အနေအထားဖြစ်တယ်လို့အေးပြောခွင့်ရခိုင်သူခါကပြောပါတယ
်။ရခိုင်ဒေသမှာတော့တိုက်ပွဲကဆက်ပြီးတော့ဒီပြင်းထန်လာမယ့်အနေအထားရှိတယ်။ဘာဖြစ်လို့ဆိုလို့ရှိရင်ဗမာစစ်တပ်ဟာဒီမနေ့ကစပြီးတော့သူတို့ဒီဟိုရေကြောင်းကလည်းပဲဒီ
အေးပြောခွင့်ရပြောခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေရဲ့တွာလာနေထိုင်မှုတွေကိုတက်မတော်စစ်ဖက်ဆိုင်ရာလုံခြုံရေးအဖွဲ့တွေကဥပဒေနဲ့အညီစောင့်ကြည့်အတန်ဖတ်ဓာတ်ပုံရယူနေတာလို့ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်တဲ့သတင်းနဲ့အတူတရုတ်ကုန်သည်တွေမြန်မာစံကိုအခွန်မဆောင်မဲ့တရားမဝင်ဝယ်ယူနေတာကိုယူနန်အစိုးရကနေစစ်ဆေးနေလို့မြန်မာစံဈေးကွက်ရိုက်ခတ်မှုတွေဖြစ်လာနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံကတင်သွင်းနေတဲ့အထက်ကအခွန်ထုတ်ခတ်ဖို့ကြံနေသေးတဲ့ခန့်မှန်းရေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမဲ့ကုန်ပစ္စည်းတွေအလုံးကိုအခွန်တွန်းမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကညွှန်ကြားလိုက်ပါတယ်ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတွန်းမြင့်သတ်မှတ်လိုက်ပြီးနောက်မှာပဲမနေ့တုန်းကအမေရိကန်ကုန်သွယ်ရေးထုကုဆဲရောဘတ်လက်သစ်ဇာကသမ္မတရအမိန့်ကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါခွန်နေတွင်းမြင့်အစီအစဉ်ပေါ်အများပြည်သူကသဘောထားပေးနိုင်မှုမကြခင်အသေးစိတ်ထုတ်ပြန်ပေးမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ချိန်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကသွင်းကုန်ကုန်တိုးကောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါအမေရိကန်ကုန်သွယ်ရေးထုကုဆဲနဲ့ဗနိုင်းဝန်ကြီးစတီဗ်မန်နူချင်တို့ကတော့တရုတ်ဥဝင်ကြီးကျုပ်လူဝေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့မနေ့တုန်းကပဲခိတ္တတွေ့ဆုံပါတယ်။ဗန်နိုင်းဝန်ကြီးမနုချင်းကတော့ဆွေးနွေးမှုဟာအပြည့်အစုံဆောင်တဲ့အကြောင်းတွေ့ဆုံမှုပြီးမှပဲတင်းတောက်တွေကိုပြောခဲ့တာပါ။ဆွေးနွေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်သမ္မတထရန့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးရမှာလဲတရုတ်သမ္မတရှီချင်းဖြစ်တဲ့ဆက်ဆံရေးတွေခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းနဲ့ဆွေးနွေးမှုတွေဆက်လုပ်သွားမှာဖြစ်ပေမဲ့သွင်းကုန်ကစီးချက်မှုတွေကိုဖယ်ရှားပေးဖို့ကတော့မတိကျသေးဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံရဲ့ချင်းချောင်းမှုတွေကိုတံပြန်ဖို့အတွက်အရှေ့လယ်ပိုင်းဒေသမှာနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထပ်ပြီးတော့တုံ့ပြန်ချထားလိုက်ပါတယ်။ကန်တက်စစ်စေးရေးမှာအသုံးပြုနိုင်တဲ့ USS Arlington စစ်သည်မောင်းနဲ့ Patriot ဒုံးကျည်ပြုတ်လွတ်တဲ့ပစ္စည်းတွေကိုပို့ဆောင်လိုက်တယ်လို့သောက်ကြာနေကကြေညာပါတယ်။ USS Abraham Lincoln Landing သင်္ဘောပေါင်းတဲ့စစ်သည်မောင်းအုပ်စုနဲ့ B-52 နဲ့ဘုံကျဲလေယာဉ်တွေအရှေ့လယ်ပိုင်းဒေသကိုရောက်ပြီးတရက်ချာမှာပဲအမေရိကန်ဘက်ကအခုလိုထပ်ပြီးတော့ပို့ဆောင်လိုက်တာဖြစ်ပါတယ်။အီရန်ကအမေရိကန်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ဖို့စီစဉ်နေနိုင်တယ်လို့စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအရှေ့လယ်ပိုင်းဒေသကိုတက်တီဆေးလွှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်တာတွေကိုတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တယ်ဆိုတာကိုအီရန်အနေနဲ့နားလည်ဖို့အရေးကြီးတယ်လို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တာဝန်ယူထားတဲ့ Patrick Shannon ဟန်နာတောက်ချာနေမှာပြောပါတယ်။ကျွန်တော်တို့အရှေ့လယ်ပိုင်းဒေသမှာရှိနေတာဟာအကြမ်းဖက်ဝါဒကိုတိုက်ခိုက်နေနေပြီးလုံခြုံရေးတည်ဆောက်ဖို့အပြင်ကိုကာကွယ်သွားဖို့လည်းဖြစ်တယ်လို့သူကပြောပါတယ်။အီရန်ဘက်ကမြေပြင်ကရောပင်လယ်ပင်ကပါချိမ့်ချောက်နေတာဖြစ်တယ်လို့အမေရိကန်စစ်တပ်ကြီးကန်းတာဝန်ရှိသူတူကလည်းပြောပါတယ်။ USS Arlington သင်္ဘောကတော့ USS McHenry နေရာမှာအစားထိုးမှဖြစ်ပြီးတော့ Patriot ဒုံးကျည်ပစ်စင်တွေကိုတော့ဘယ်မှာထားမယ်ဆိုတာကိုအမေရိကန်စစ်တပ်တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။
ကုလသမဂ္ဂရဲ့ဆက်ဆက်ညှိနှိုင်းမှုနဲ့ရရှိခဲ့တဲ့သဘောတူညီချက်အရရေမင်းနိုင်ငံက ဟိုဒီတာဆယ်လစ်နဲ့ရက်စ်အီဆာစစ်ကန်တွေကတပ်ဖွဲ့တွေကိုဟူတီတပုံတွေဒီနေ့ကစာပြီးပြန်လဲရုပ်သိမ်းနေပါပြီ။တပ်တွေရွှေ့ပြောင်းတဲ့အစီအစဉ်ကိုစနေနေ့ကနေအင်္ဂါနေ့အထိဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲတပ်ဖွဲ့တွေပြန်လဲနေရချက်ထားရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ကော်မတီဥက္ကဋ္ဌမက်ကယ်လူးလက်စ်ကတ်ကမနေ့ကကြေညာထားတာပါ။တပ်တွေနေရရွှေ့ပြောင်းမှုဟူတီတပုံတွေဘက်ကလက်ခံလိုက်တဲ့ပေါ်ကော်မတီကကြိုဆိုကြောင်းလဲပြောဆိုခဲ့ပါတယ်။ယမန်နိုင်ငံကတိုက်ခိုက်နေတဲ့ဖွဲ့တွေကြားအပြစ်ကရစဲဖို့နဲ့စစ်ကဲမျိုးသုံးမျိုးကနေတပ်ဖွဲ့တွေဆုတ်ခွာဖို့လက်ခံခဲ့ကြတဲ့ဟိုဒေတာသဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်ပထမဆုံးခြေလှမ်းတရက်ဖြစ်တက်တွေစတင်ရုံသိမ်းတာဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါတက်တွေပြောင်းရွှေ့နေရချက်ထားပြီးနောက်ပိုင်းမှာလဲသဘောတူညီချက်ပါအချက်တွေကိုအပြည့်အဝလိုက်နာရဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိရရှိခံမဲ့လုပ်ရက်တွေနဲ့အခိုင်အမာဆက်လက်ကြိုးပမ်းသွားကြဖို့လဲတိုက်တွန်းခဲ့ပါတယ်ဟိုဒေတာသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲဖော်နိုင်မယ်ဆိုရင်အကူအညီတွေအရေးကြီးလိုအပ်နေတဲ့ယမန်နိုင်ငံသားတန်ပေါင်းများစွာအတွက်စာနာမှုအကူအညီပေးဖို့နိုင်မှာဖြစ်ကြောင်းလဲပြောဆိုခဲ့တာပါကုလသမဂ္ဂကတော့ယမန်နိုင်ငံမှာငင်းချင်းနဲ့တည်ငြိမ်မှုတွေရရှိစေမယ့်ရည်မှန်းချက်တွေကိုဆက်လက်အားပေးကူညီသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။တောင်အာဖရိကနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့မဲရီအတွက်99ရာခိုင်နှုန်းကိုရည်တွက်ပြီးချိန်မှာတော့လက်ရှိအာဏာရအာဖရိကအမျိုးသားကွန်ဂရက် ANC ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။မဲရီယာလက်တွေကိုဒီကနေ့မှတင်ပွဲကျင်းညာပြီးချိန်မှာရွေးကောက်ပွဲအောင်ပွဲတွေကိုလည်းကျင်းပသွားဖို့ရှိနေပါတယ်။ဆိုရသစ်ကိုတော့အခုလနောက်ပိုင်းမှာဖွဲ့စည်းသွားမှာပါ။တောင်အာဖရိကနိုင်ငံမှာတာယောင်ခွဲခြားမှုတွေအဆုံးသတ်ပြီး1994ခုနှစ်ကပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပပြီးချိန်ကစပြီးတော့ ANC ပါတီဟာပါလီမန်ရွေးကောက်ပွဲ6ကြိမ်လုံးကိုနိုင်ထားတာဖြစ်ပါတယ်။အခုနှစ်မှာတော့ ANC ပါတီဟာပထမဆုံးအကြိမ်ဖြစ်တဲ့မဲရီတော့ရဲ့60ရာခိုင်နှုန်းအောက်ကိုရခဲ့တာပါ။ရွေးကောက်ပွဲကျင်းပရေးကော်မရှင်ကတော့ ANC ပါတီဟာမဲရီအတွက်58ရာခိုင်နှုန်းနဲ့အများဆုံးရတယ်လို့ညင်ညာသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းအောက်ကြီးလိုက်စားမှုရှုပ်တော်ပုံတွေနဲ့စီးပွားရေးကျဆင်းမှုတွေက ANC ပါတီရဲ့ပုံရိပ်ကိုထိခိုက်စေခဲ့ပြီးတော့တချို့ထောက်ခံသူတွေလည်းတခြားပါတီတွေဘက်ကိုဗတ်ပြောင်းပြီးတော့ထောက်ခံခဲ့ကြတာဖြစ်ပါတယ်တိုက်ခိုက်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ကတော့မဲရီအတွက်27ရာခိုင်နှုန်းပဲရခဲ့တာကြောင့်2014ကထက်မဲရီအတွက်နေသွားခဲ့ပါတယ်စီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighter ပါတီကလည်းမဲ10ရာခိုင်နှုန်းကျော်ရရှိခဲ့တာကြောင့်2014ခုနှစ်ကတော့ပို့ပြီးတော့များလာခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါရဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုဟာရှီသင်းဘတ်တဲရုရှားကိုတွေ့ရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုရိုနဲ့တွေ့ဆုံမှာဖြစ်ပါတယ်ဗင်နီဇွဲလာအီရန်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖွဲ့မှုတွေပါဝင်ကိစ္စတော်တော်များကြောင့်နိုင်ငံခြားမပြေမလည်ဖြစ်နေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့ရုရှားကိုသွားမှာပါဝန်ကြီးပွန်ပီယိုနဲ့အမေရိကန်ဒုသမ္မတမက်ပန်စတိုကတော့ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖိတ်ရှားဖို့ကြိုးပမ်းနေတဲ့တိုက်ခိုက်ခေါင်းဆောင်ဟွာဂွိုင်ဒိုကိုရုရှားကဆန့်ကျင်နေတယ်လို့လည်းဆွဆွထားပါတယ်ဗင်နီဇွဲလားနိုင်ငံကိုအုံချပြီးအမေရိကတိုက်မှာရုရှားကအခြေချဖို့ကြိုးပမ်းနေတယ်လို့လည်းအမေရိကန်ကဆွဆွထားတာပါဗင်နီဇွဲလားမှာရုရှားရဲ့လူရည်တွေပေါ်ဆိုးရိမ်ရောင်းတဲ့သမ္မတမာဒူရိုကိုအားပေးနေတာအရှုံးနဲ့ရင်ဆိုင်မဲ့အလောင်းစားတစ်ခုဖြစ်တဲ့အကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲရှိသူကမနေ့ကပဲသတင်းတောက်တွေကိုပြောဆိုထားပါတယ်
ဘဂီနာဖာဆိုမှာဒဇာကန်အဖြစ်ဖမ်းဆီးထားတဲ့နိုင်ငံသား၄ယောက်ကိုပြင်သစ်အထူးတပ်ဖွဲ့တွေကကယ်တင်နိုင်လိုက်ပါတယ်။ဒါပေမဲ့ဒီစစ်စင်ရေးအတွင်းမှာတော့ပြင်သစ်အထူးတပ်ဖွဲ့ဝင်၂ယောက်သေဆုံးသွားခဲ့ပါတယ်။ပြင်သစ်အထူးတပ်ဖွဲ့တွေဟာအမေရိကန်ထောက်လှမ်းရေးရဲ့သတင်းအချက်အလက်အကူအညီနဲ့တောက်ကြနေအာယုံမတက်ခင်အချိန်မှာဝင်ရောက်စီးနင်းကြတာဖြစ်တယ်လို့ပြင်သစ်စစ်တပ်ကပြောပါတယ်။ဒဇာကန်၄ယောက်လုံးကိုကယ်တင်နိုင်ခဲ့ပြီးတော့ဒီထဲက၂ယောက်ကပြင်သစ်လူမျိုးဖြစ်ကြပြီးတော့ကျန်တဲ့၂ယောက်ကတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံသားတွေဖြစ်တယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကပြောပါရယ်ဒီဆစ်စင်းရေးမှာပါဝင်တဲ့ဘသူကမှဒီအမေရိကန်နဲ့တောင်ကိုရီးယားတရားခံတွေပါဝင်နေတယ်ဆိုတာကိုမသိကြပဲပြင်သစ်တွေပါတယ်ဆိုတာကိုပဲသိတာဖြစ်တယ်လို့ပြင်သစ်ကာကွယ်ဝန်ကြီးဖလော်ရန့်စ်ပါလီကလည်းပြောပါရယ်ပြင်သစ်ရဲ့အထူးတပ်ဖွဲ့ဝင်တယောက်တွေသုံးသွားတဲ့အပေါ်မှာတော့သူ့အနေနဲ့ဝမ်းနဲ့စိတ်မကောင်းကြောင်းသမ္မတမက်ခရွန်ကတောက်ကြနေကအကြီးအကျယ်ထုတ်ပြန်ပြောကြားထားပါရယ်ဒဇာကန်တွေကိုအောင်မြောက်ကဲတင်နိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လည်းကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ပြင်သစ်နိုင်ငံသားကဘာလက်ခီသော၂ယောက်ဟာပ
ပြည်ပြည်ကတဲ့တရင်ဘက်ကဘီနေနိုင်ငံပန်ဂျာရီမြို့သားတော်ချွဝမ်းကိုတွားရောက်ခဲ့တဲ့အတွင်းပျောက်ဆုံးသွားခဲ့တာပါသူတို့ရဲ့ခီးသွားအဲလန်ညိုတိဆုံးနေတာကိုနောက်ပိုင်းမှာတွေ့ရှိခဲ့ပြီးတော့ဖန်စီသွားတဲ့သူတွေကိုဘကီနာဖာဆိုနိုင်ငံနဲ့တွားရဲဆိုတာကိုနောက်ပိုင်းမှာခြေရခံနိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာဟောင်ကောင်ကျွမ်းကဝက်တရုံတစ်ခုမှာအာဖရိကဝက်တုတ်ကွေးရော ရောဂါပိုတန့်စင်အောင်စားဖို့လိုအပ်ကြောင်းဟောင်ကောင်ကျွန်းအစားစာနဲ့ကျန်းမာရေးဌာနကြီးကစိုဖီယာချန်ကမနေ့နောက်ပိုင်းမှာပဲပြောလိုက်တာပါ။ရောဂါတွေ့ရှိခဲ့တဲ့ဝက်ကတော့ဝက်တုတ်ကွေးရောဂါကြုံရတဲ့တရုတ်ပြည်မှာကြီးကွန်တောင်းပြည်နယ်ကတင်သွင်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အာဖရိကဝက်တုတ်ကွေးရောဂါလူအန်ဒီယံဖြစ်စေနိုင်တယ်လို့ဝက်ကနေလူကိုကူးစက်မှုမရှိကြောင်းအမေရိကန်စ ချင်းငယ်မရွေးတိလောက်တဲ့အထိအန္တရာယ်ရှိတယ်လို့လည်းသတိပေးထားပါတယ်။အာဖရိကဝတ်တုတ်ကွေးရောဂါကြုံရတဲ့အတွက်အမေရိကန်ပြည်တော်စုအိုင်အိုဝါပြည်နယ်မှာဇွန်လတဲ့ကျင်းပဖို့စီစဉ်ထားတဲ့နိုင်ငံတကာဝတ်ကုန်စည်ပြပွဲကိုလည်းဖျက်လိုက်ရပါတယ်။တရုတ်နိုင်ငံနဲ့အာရှတိုင်းနိုင်ငံတို့မှာဝတ်တုတ်ကွေးရောဂါကြုံရတဲ့အတွက်ကူးစက်ပြန့်နှံ့မှာသတိထားတဲ့အနေနဲ့ကုန်စည်ပြပွဲကျင်းပမယ့်စီစဉ်ဖျက်လိုက်ရတာလို့လည်းစီစဉ်သူတွေကပြောဆိုကြပါတယ်။
ဟောင်ကောင်မှာခြေတည်ငင်းပေါ်ကြရီဖြစ်နေတဲ့တရားခံလွဲပြောင်းရေးဥပဒေနဲ့ပတ်သက်ပြီးတော့လွတ်တော်မှာလွတ်တော်မတ်တွေဒီကနေ့ဆွေးနွေးကြစင်မှာလွတ်တော်မတ်တွေအချင်းချင်းထိုးကြကြိတ်ကြရီဖြစ်ပြီးတော့အစည်းအဝေးလည်းပြတ်သွားခဲ့ပါတယ်။ဒီထဲကလွတ်တော်မတ်တယောက်ကတော့ဆေးရုံရောက်သွားခဲ့ပါတယ်။ဒီမိုကရေစီကိုထောက်ခံတဲ့မတ်တွေရောသရုပ်ဆွေးရကိုထောက်ခံတဲ့မတ်တွေဘက်ကဒီဥပဒေကိုထောက်ခံတာကန့်ကွက်တာနဲ့ပတ်သက်ပြီးတော့လုံးဝအရှုံးမပေးဘဲတင်းခံနေခဲ့ကြတာပါ။ဒီဥပဒေကိုအထည်ပြုမယ်ဆိုရင်ဥပဒေအရအမှုတစ်ခုချင်းစီအပေါ်မှာအခြေခံပြီးတော့တရားခံလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကိုအပြောင်းအလဲတွေလုပ်လိုက်ခြင်းအပြင်ဥပဒေကြောင်းအရအားနည်းချက်တွေရှိနေတာကိုကာကွယ်ပေးနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။စနေနေ့နေ့ကရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းစည်ရေးပဋိပက္ခတွေကြောင့်ဘေးလွရာကိုတိတ်ရှောင်ပြေးနေရတဲ့ဒေသခံစစ်ရှောင်ဦးရေက4000နီးပါးအထိရှိသွားပြီဖြစ်ပြီးသူတို့အတွက်အရေးပေါ်တောက်သုံးရည်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောဆိုလိုက်ပါတယ်စစ်ဖြစ်နေတဲ့နေရာတွေမှာစစ်တပ်အင်အားပိုတိုးချလာနေတဲ့အတွက်ရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေနဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့မှပြင်းထန်လာနိုင်မဲ့အနေအထားဖြစ်တယ်လို့လည်းအေအေရခိုင်တပ်ပြောခွင့်ရကဆိုပါတယ်ရခိုင်ကနောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတာနားဆင်ပါရှင်စစ်ဘေးရန်တင်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြဘူးသီးတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်တွေမှာယာယီဒုက္ခသည်စခန်းပေါင်းက60အထိရှိသွားပြီဖြစ်ပြီးစစ်ဆောင်ပြည်သူတွေပါဝင်ခြေရွာတွေထဲမှာပဲဘေးလွရာကိုတင်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ38500အထိရှိသွားပြီလို့စစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များစီယုံ IEC ကမေလာဇန်ကထုတ်ပြန်ထားပါတယ်လက်တလောစီပြေဒုက္ခတွေရဲ့အခြေအနေဟာအရေးပေါ်အခြေအနေကိုရောက်နေပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစစောထွန်းကပြောပါတယ်
။ဒီနေ့ကကျွန်တော်တို့ဖုတ်ပြန်ရှဲမှာတော့ဒီ3,600ရှိတာပေါ့။အခုနောက်ပိုင်းမှာတော့ဒီတေးတောင်ဖွဲမှာဒီမျိုးပေါ်မှာသခင်ငါးခုတို့လာတယ်ဆိုတော့အဲ့ဒီမှာက930လောက်ရှိတယ်။နောက်စစ်ပြေမှာကနေပြီးတော့မှ110လောက်ရှိတယ်ဆိုတဲ့ခါကျတော့နောက်ထပ်1000လောက်ထပ်တို့လာတာပေါ့နော်။အဲ6,500လောက်ဖြစ်တော့ပါတယ်မ
။ဟုတ်ကဲ့အဲ့တော့လက်တလောမှာရောဘာတွေအရေးကြီးလို့နေလဲတောက်သုံးရေကအဓိကလားစားနပ်ရိက္ခာရောနောက်တခြားဘာများလိုအပ်နေတာရှိပါလဲရှင
်။အဲအခုကတော့အမရဲ့ဖေပေါ့ဆောင်ကတော့လိုနေတာပါပဲ။ဘာကြောင့်လဲဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲဒီကိရမကူညီနိုင်တဲ့အခြေအနေအဲနောက်ဒီသခင်တွေမှလည်းပဲတဖြည်းဖြည်းနဲ့ဒီကူညီခွဲမှုတွေကနေပါလာနေတဲ့အခြေအနေပေါ့လေ။လိုရတဲ့ကတော့ဖေပေါ့ဆောင်ကလိုနေတာပါပဲ။ရေဆိုလို့ရှိရင်လည်းအခုကဒီစီမင်းချောင်းသခင်တွေဒါမကပဲဒီနေဖက်မှာရှိတဲ့ကြီးရောတော်တော်များများမှာဒီရတီဆိုရင်ရခိုင်မှာကရေကြီးပြဿနာလေးရှိနေပြန်ရောနေရာထိုင်ခင်းရောရေချပတာရောနောက်စတဲ့အခါထပ်ပွဲမှုနေလာတာရောဆိုတော့ဒီအချိုးစစ်တွေကတခြားဒီကျင့်မဲ့ပြဿနာကိုလည်းရှိလာပြန်ရောပေါ့နော်အဲ့လိုတော့ဖြစ်နေပါပဲ
။ဒီလိုစစ်ဆောင်တွေ4000လောက်ထိတိုးလာနေချိန်မှာတော့ရခိုင်ပြည်နယ်အတွင်းလားနေချီဖြစ်နေတဲ့ရင်ဆိုင်တိုက်ပွဲတွေကဒီကနေ့ထိဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေသေးပါစစ်ဖြစ်နေစဲနေမြေတွေထဲအစိုးရတပ်ဘက်ကစစ်အာဏာပိုတိုးချလာနေတဲ့အတွက်ရှေ့ဆက်ပြီးတော့တိုက်ပွဲတွေပိုဖြစ်လာနိုင်တဲ့အနေအထားကိုရောက်နေတယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ပြောခွင့်ရခိုင်သူခါက VOE မြန်မာပိုင်းကိုပြောပါတယ
်။ရခိုင်ဒေသမှာတော့တိုက်ပွဲကဆက်ပြီးတော့ဒီပြင်းထန်လာမဲ့အနေအထားရှိတယ်။ဘာဖြစ်လို့ဆိုလို့ရှိရင်ဗမာစစ်တပ်ဟာဒီမနေ့ကစပြီးတော့သူတို့ဒီဟိုရေကြောင်းကလည်းပဲဒီ ဟုတ်ကြသည်စစ်လက်နဲ့ပစ္စည်းတွေခပ်ပြီးတော့အင်အားဖြည့်နေတာရှိတယ်ဗျာနော်အခုကတို့ကြီးတာတွေနေတဲ့တွေမကဘူးရေသားကပါတို့ဝင်ပြီးတော့မှအဲ့မှာဒီနောက်ကနေထောက်ပံ့ရေးတွေအဲ့ဒါတွေပေးလာတာတွေ့ရတယ်နော်အခုတို့ရှင်စစ်လက်နဲ့ပစ္စည်းတွေပြောင်းတဲ့ပြောင်းတာရွှေ့တာတွေကိုအဲ့ဒီရေသားကဒီရေကြောင်းကနေပြီးတော့ပို့လာတာတွေ့ရှိတယ်ဆိုမနေ့ကထူးခြားတာတခုကတော့မနေ့ကညဒီတိုက်ပွဲည ာကားတွေကိုဟိုရှိုးဆွေးပြီးတော့ပို့လာတာရှိသေးတာရှိုးဆွေးပြီးတော့အဲ့လိုမျိုးကုန်တင်ကားတွေတုံးလာတာတွေ့ရတယ်
စီးတီမမူရီဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့တောက်ကြနေမနေ့ပိုင်းတော့ကရခိုင်ပြည်နယ်ကြောက်တော်မြို့မှာဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးဘုံခွဲတိုက်ခိုက်သူဟာအေးအေးတပ်ဖွဲ့ဝင်ဖြစ်ပြီးအသေးဖမ်းဆီးခဲ့တယ်ဆိုတာကိုလည်းတက်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှုဘုံမှုချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်နဲ့စစ်ဖြစ်နေတဲ့အချိန်မှာတော့ဒေသခံလူငယ်တချို့ကိုအေးအေးတက်နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးစစ်ဆေးနေတဲ့အပေါ်စိုးရင်ကြောင့်တေဆုံးသူတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကမနေ့တောက်ကြနေ့ကတိုက်တွန်းခဲ့ပါတယ်။အေးအေးပြောခွင့်ရပုဂ္ဂိုလ်ခိုင်သူခါက
အဲ့လိုမျိုးဒီနိုင်ငံတကာကနေပြီးတော့နော်လခိုင်တွေကိုအဲ့လိုဝိုင်းဝန်းပြီးတော့ဒီလို့ကြပါတော့နော်ဒီကေစီပေးတာတော့ကျွန်တော်တို့ကျေးဇူးတင်ပါတယ်။ဘာဖြစ်ဆိုလို့ရှိရင်အခုကလူမျိုးရေးရတာအမျိုးသေးကြီးကြီးနဲ့နေပြီးတော့ဥတေတိုက်ခိုက်လာတာတွေသိရတယ်။အထူးသဖြင့်တော့ဒီလွန်ခဲ့တဲ့လပိုင်းတွေကတည်းကသူတို့အဲ့ဒီလူမျိုးလောက်လာတာ။ဆိုတော့အခုဟာကတော့ပေါ်ပြီးတော့ဒါဟိုဘယ်လိုပြောမလဲလူငင်းချင်းချင်းဒါပြောင်ပြောင်တင်းတင်းထစ်လာတာပေါ့နော်။သူတို့ဒီအရသာတွေပေါ်မှာပြင်းထန်တော့တိုက်ခိုက်လာတဲ့ဥစ္စာကိုတော့ဒါနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါဟိုကောင်းတဲ့ကိစ္စပေါ့ဗျာနော်ဒါဟိုလုတ်တဲ့လုတ်ထိုက်တဲ့ကိစ္စလို့ကျွန်တော်တို့အဲ့လိုဆိုရင်မြင်ပါတယ
်စီးပရိပခါတွေပြင်းထန်စေစေရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနိုင်ငံတော်သမ္မတကဖွဲ့စည်းပေးထားတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးဝေးတောင်နဲ့အဖွဲ့ကတော့ဒီကနေ့ရခိုင်ပြည်နယ်စစ်တွေကိုရောက်ရှိလာပါတယ်ရခိုင်ပြည်နယ်ဝင်ကြီးချုပ်ပြည်နယ်ဥပဒေချုပ်ပါဝင်ရခိုင်ဆိုရအဖွဲ့တွေနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတရားဥပဒေစိုးမိုးရေးတည်ငြိမ်အေးချမ်းရေးတွေဆွေးနွေးခဲ့တယ်လို့မိုးရာသီမှာတိုက်ပွဲဆောင်ပြည်သူတွေလုံခြုံစိတ်ချစွာနေနိုင်ရေးယာယီစာဦးတွေဆောက်လုပ်မဲ့ကိစ္စတွေလည်းဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်ဝင်ကြီးချုပ်ရုံးကတင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ဝင်ကြီးချုပ်ကိုရိုင်းစစ်တွေမျိုးကစစ်ဘေးစစ်ချောင်းနေစီကိုအကူအညီတွေသွားပေးနေပေမဲ့လမ်းမဆက်သွယ်ရေးခက်ခဲတယ်လို့လုံခြုံရေးအရတားမြစ်ခံထားရတဲ့နေရာတွေကအကူအညီမှန်တကယ်လိုအပ်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေစီကိုတော့အကူအညီတွေမရောက်လာဘူးလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်သောတာရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပတိပခါတွေကြီးထွားလာနေတာနဲ့အမျှအရက်သားတွေထိခိုက်တေကြီးတာတွေဖမ်းဆီးစစ်ဆေးခံရတာတွေကြုံနေရပါတယ်။လက်နက်ကင်ပတိပခါတွေကြားအရက်သားတွေမြေစာပင်ဖြစ်နေရတာအတိကဘသူတွေမှတာဝန်ရှိပါသလဲ။ထိခိုက်တေကြီးမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်သင့်တယ်လဲ။ဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီကနေ့စနေညဒိုင်းရီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်တက်မတော်စစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကလွှတ်တော်ကိုယ်စားလှယ်တွေရဲ့သွာလာနေထိုင်မှုလှုပ်ရှားမှုတွေကိုစောင့်ကြည့်တာအတန်ဖန်တပ်ပုံရယူတာတွေဟာဥပဒေနဲ့အညီလှုပ်ဆောင်ခွင့်ရှိတဲ့အတိုင်းရယူစောင့်ကြည့်ခြင်းသာဖြစ်တယ်ဆိုပြီးကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လွှတ်တော်ကိုယ်စားလှယ်တချို့ကတော့ဒါဟာပုဂ္ဂိုလ်ရေးထိပါးနှောက်ယှက်မှုလို့စွပ်စွဲထားကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မမေခါကစူးစီးတင်ပြထားပါတယ်
လွတ်တော်ကိုယ်စားလှယ်တွေကိုစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေစုံစမ်းထောက်လန်းတာတွေရှိနေပြီးဒါတွေဟာဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ NLD ပါတီကတနင်္သာရီတိုင်းဒေသကြီးကော်တောင်းမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးခင်စောကဆိုလိုက်တာပါဒီကိစ္စကိုလွတ်တော်မှာဆွေးနွေးတင်ပြခဲ့ချိန်မှာတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နယ်ကဒါဟာဥပဒေနဲ့အညီလှုပ်ဆောင်ခွင့်အတိုင်းရယူချင်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုလိုက်တာပါ
လေးရမှုအားပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ဆက်ဖြစ်စေသောဥက္ကုံတိတ်ခါကိုထိခိုက်စေနိုင်သောနောက်ခံစောက်ကြည့်ခြင်းတုံထောက်ခြင်းနှင့်တုံချက်ဖြစ်သည်ဟုမဆိုနိုင်ပဲသို့တော်ကိုယ်တော်များနေဖြင့်ဆောင်ရွက်မှုကြောကြားမှုများအပေါ်မမှန်မကန်လောက်ချံဖန်တီး၍သတင်းမှားများဖန်တီးပြုလုပ်ခြင်းခံရမှသာသက်ဆိုင်ရာတည်တဲ့ဥပဒေနဲ့ညီရ ဒီဦးနိုင်ရေးဆောင်ရမည်ကိစ္စရဖြစ်ကြောင်းသိရှိရပါတယ်တို့ဖြစ်ပါပြီသို့တော်ကိုယ်တော်လည်းမိကုန်းပါပုဂ္ဂိုလ်ဆိုင်ရာနိုင်ငံခံစောင့်ကြည့်ခြင်းစုံစမ်းခြင်းနှင့်စုံစမ်းခြင်းပြုလုပ်မှသာတရင်းရရှိနိုင်သည့်ကိစ္စရများဖြစ်တော့ကြောင်းဘယ်တခုတရင်းရရှိနိုင်သည့်ကိစ္စရများဖြစ်သည့်အတွက်၎င်းကိစ္စပေါ်တရင်းရယူခြင်းမှာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့် 人要要要有钱拿批发奖，心里点点怕怕的。
这个路走路的人要有跑票目的嘛？马云给他的，乌布里将呀，交了那里是个没收银，路上的这个乌布里将呀，也有那里路段嘛，撇掉路，都问你不就明那个表示给他的嘞？这个傻瓜孙的点票给的，我听说个了，阿库路送人讨论那个南岩达。包括于三亚轮轮木内，龙江木五里个交龙大道撇台路，套票未办到吧嘞？
不，怎么了？那对，六百米的都六百八了，啊，都六百六百八嘛，都六八块米的是包包，是的不？你讲啊，那个包括于三亚轮轮轨，啊，那包括三亚龙江木八块的五里块，啊，五里块那弄的嘞，啊，包括啊，都六里包都八块的路，哎路，你咋了？
一开庙大把地，比都绿道古子来乌皮等个咯，啊，苦路南阳看来的，绿道古子来这个松山桃林那里么水电部落表示大把嘞。
嗯，咱咯，咱咯最重要的老板咯，咱咯起码咯，阿六伯伯今年六大庙咯，咱咯么最米的乌，啊，不如确实绿道古子来叫阿六南阳看来的咯。啊，那个澎湖下边那场子啊，咱个不过啥呀？你工地口踢开的，比如对个龙小木踢开的，屋里呢，你也不，咱们文艺交到的，屋里也漏的是啊咯，哎，漏也没说呀，屋里牛肉就那么对面的，然后就炒了一个漏的生啊，都快起来没？哎，那像外面小米都冻在呀，你咯，我这都叫过来的哦，阿拉这今天对昂，把弟弟当地也去昂，这边嘛，啊，那是啷子没去昂，昂漏掉了就得。
地震南岸的包括于三亚轮轮木内龙江木五百里宝马雪卡亚加罗，包括于三亚轮轮木内龙江木谷天海西的南阳看来的，宋人是西拉瑞木楼亚布路，别谈他话的心。
妹妹卡的人被布盖拉批巴的心，十比罗三十八十块一的人我顶边被接马的，第二公的瑞个尼玛三那个，看我们上面还有哪家路，他还这样么为杨伟木批的一段，有人说呀个，都也比瑞嘛，谢谢潘子家的楼那边的老板，尼玛三十块嘛也看木的稀烂泥巴的，啊苦女子把包接马罗，公的破子的门那个怎么他的，啊切看子把包接他奶奶的路，来的马瑞奶奶轻微的便秘三来木一，伢的子奶子把。阿古偷咬你阿的钱，你来骗你爸的。第一张我罗三龙安县阿单湾个明明他的古作特，阳光阿你昨天被捕他爸的。
那汤色哥哥你好，密码三转到你这个云南木有写给的路表路哑巴的。第二南安云南边的苏亚个，第二工地瑞内在个的密码三，第二木文电端的要也有你的路，第二文北上阿麦空阿个嘞，东山空亚个东西也转，第二工地瑞个密码三我有阿我先拿来吧的。大爷大要木嘎罗内在山电波木也单进那单地吧先三大爷请你批得路工地瑞嘎表白的工地瑞为了我家三大的路今天十八出嘎来银阿天明日转十八岁下门那个这么大爷去干事电地下将阿丁通奥古加大爷大路一二站地大街当都来的马阿丁中一木五一当阿表白的
十八岁家里我就来的马这个提前嘛木爱奶奶就能我罗电动车养你了的家里路请你讲的为机最把人家杀破一个血的，那亚洲为钱呢？我十八的毛病嘛，多啊的来扒的，在工地里边干的扒起我们来说咯，如果穿两位穿一件对，是吧？我们就要，那现在这条件呢，我们修，一路在哪里做不要，是吧？这里土价就只能冻着。
来的嘛，民族啊，三表是青梅的三家的路，但米二三、第三、不得三，三月龙安东亚组里的公家是一家来得来一段，今天嘛，人老板便要不西江，无意当啊表白的。十八岁点的阿哥，期间接阿丁侬，那种他比外婆三十八等就讲，那当时是没拉巧一个投变他了吧？谁管嘛？期间谁在家里到？期间谁弄在比外有阿妹了投变家嘛？破变他吧嘞？今天做怎么这么细被买嘞？艾迪期间谁弄在买变把嘛？杨伟怎么这细腻阿吧？当初瑞家荣为了我的亲妈，第一期间谁弄奥那边杨伟阿爷离他西南郊，一奥里丹提大吉，三表一乌兹他那，都丹乌兹木乌铁轮阿，富有一个表娃嘞。
电话我讲过的这个开开群里的卡票嘛，因为那边我没进来那家，切干之后，当多的个路切干之后，上点的时候，到路地切干之后，原来没路填嘛的，这个路切干之后没上点的卡票嘛了，路费这边还是每季开开的交，但小票上点的上那里票拿来转转，只要到站内嘛。
A B 拉个北京马路的，独立下镇庙前往的波拉马西门的破人嘛，大面看唐山苏地的第五南岸家有文具有推送给嘉宾，密码三第二文顶部内部，正面多对你不加他比，第多对你们的三等人得等交个，西南江外的省顶部多部西瓦的，密码南岸三座等交个五上比，那怕哪里没杀将了，按摩有沿途内部，大伙上月多嘛吧。大部分第五密码内在工作一个密码不敢第二问所谓的第五不敢第二问蓝江你那边怎么查的吧第五比如部分工作目前蓝江案的顶部的哈一旦在大家西边内在工作一码了日来面上那段密码内在看的第五修南边的六个多月三哈等那个单人那单你把老师吧的而库若谁过哈龙外也三多月请你批将 ARE 单的大家三十龙安新名等欧克塔无所问啊表白的
我第一次过来弄灯啊，人我都看不来，龙王路线多的，路偏多了不？喏，第一个出门你要路偏多了不？你是为了要吧了不？要吧了，地方外我心情好，你弄买水个用多那个是不？弄买水个嘞，现在都简单的都抓你家了哦。我那路线嘛，要要完了哦，弄买水个嘞，是吧？咱们要要你的路面，我买我的路嘞，不会买。
你妈能一三顶不木吧那趟社工那趟社区办了那天滴滴答答有家多的路生意是压力嘛跑遍他家玩的女子娃报警嘛谁家你也转打过屁下部你妈能三十万等叫我破问的呀苏亚保不利个不帮上的大部能够到他妈的熊嘛没那个没那个个孙女给家比对这个的人突变多没路进家他玩的
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖက်ယူနာဆင်နိုင်ပါတယ်ဒီညပိုင်းအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းတော်မှတ်စုအစီအစဉ်နဲ့စနေညဒိုင်းလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နာဆင်နိုင်ကြပါတယ်ရှင်ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်။ဒီနေ့ငငါတင်သွင်းနေတဲ့အထက်ကခွန်တုကောက်ဖို့ကြံနေသေးတဲ့ခန့်မှန်းခြေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမဲ့ကုန်ပစ္စည်းတွေအားလုံးကိုအခွန်တုံးမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကညွှန်ကြားလိုက်ပါတယ်။ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတုံးမြင့်သတ်မှတ်လိုက်ပြီးနောက်မှာပဲမနေ့တုန်းကအမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလက်ရောဘတ်လက်သစ်စာကသမ္မတရဲ့အမိန့်ကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုကယူရန်နိုင်ငံရဲ့ချင်းချောက်မှုတွေကိုတံပြန်နိုင်မှုအတွက်အရှိလေပိုင်းဒေသမှာနောက်ထပ်စစ်လက်နက်ပစ္စည်းတွေထပ်မံတိုးမြှင့်ချထားလိုက်ပါတယ်။ကန်တက်စစ်စေးမှာအသုံးပြုနိုင်မဲ့ USS Arleigh စစ်သင်္ဘောနဲ့ Patriot ဒုံးကျည်ပြုတ်လုပ်တဲ့ပစ္စည်းတွေကိုပို့ဆောင်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ကုလသမဂ္ဂရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ရရှိခဲ့တဲ့သဘောတူညီချက်အရယမန်နိုင်ငံက Hodeida Salif နဲ့ Rasisa Sekan တွေကတပ်ဖွဲ့တွေကိုဟူတီတပုံတွေဒီနေ့ကဆက်လို့ပြန်လည်ရုပ်သိမ်းနေပါပြီ။တတိရွှေပြောင်းတဲ့စီစဉ်ကိုစနေနေ့ကနေအင်္ဂါနေ့ထိဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲတပ်ဖွဲ့တွေပြန်လည်နေရာချထားရေးဆရာကုလသမဂ္ဂညှိနှိုင်းဆောင်ရေးကော်မတီဥက္ကဋ္ဌမက်ကယ်လိုလက်စကတ်ကမနေ့ကပဲကြေညာထားတာပါ။တတိနေရာရွှေပြောင်းမှုဟူတီတပုံတွေဘက်ကလက်ခံလိုက်တဲ့အပေါ်ကော်မတီကကြိုဆိုတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌကပြောဆိုထားတာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့မဲရည်အထွတ်96ရာခိုင်နှုန်းကိုရည်ထွက်ပြီးတဲ့အချိန်မှာတော့လက်ရှိအာဏာရအာဖရိကမျိုးသားကွန်ဂရက် ANC ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။မဲရည်လက်တွေကိုဒီကနေ့တရားဝင်ကြေညာနိုင်တဲ့အချိန်မှာတော့ရွေးကောက်ပွဲအောင်ပွဲခံခန်းသားတွေလည်းကျင်းပသွားဖို့ရှိပါတယ်။အစိုးရတက်ကတော့ဒီလနောက်ပိုင်းကျမှဖွဲ့စည်းနိုင်တော့မှာပါ။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Knolius Tino ဖြစ်ပါတယ်ရှင်။ကျမကဆုမမဒီညနေခင်းအစီအစဉ်ဒီကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.